2022ခုနှစ်အတွက်တောင်ကိုရီးယားနိုင်ငံကွမ်ဂျူးလူခွင့်ရေးစုကိုဒေါက်တာစင်ဒီယာမောင်ကိုချီးမြှင့်လိုက်ကြောင်းမေ18အောက်မေပွဲဖောင်ဒေးရှင်းကကြေညာလိုက်ပါတယ်။ဒီစုကိုတောင်ကိုရီးယားနိုင်ငံရဲ့နိုဘယ်ဆုလို့လည်းသိကြပါတယ်။ဒေါက်တာစင်ဒီယာမောင်ဟာမြန်မာဒုက္ခသည်တွေကိုကယ်တင်နိုင်ခဲ့တဲ့အပြင်မြန်မာပြည်အနာဂတ်အတွက်မျှော်လင့်ချက်လည်းဖြစ်ကြောင်းနဲ့ဒီမိုကရေစီအရေးလူခွင့်ရေးနဲ့ငြိမ်းချမ်းရေးတန်ဖိုးများအပေါ်ကူညီထောက်ပံ့တာတွေအတွက်ကျေးဇူးတင်ရှိပါကြောင်းစုရွေးချယ်ရေးအဖွဲ့ကပြောပါတယ်။အတူအဖြစ်918လို့သိကြတဲ့1989နှစ်မေလ17ရက်နေ့မှာဖြစ်ပေါ်ခဲ့တဲ့တောင်ကိုရီးယားနိုင်ငံစစ်အာဏာရှင်ဆန့်ကျင်ရေးဒီမိုကရေစီရေးလှုပ်ရှားမှုကိုအထိတ်မှတ်ပြုသောအဖြစ်အောက်မေ့ပွဲဖောင်ဒေးရှင်းကိုထူထောင်ခဲ့တာဖြစ်ပြီးနှစ်စဉ်လူခွေရေးစုကိုချီးမြှင့်ခဲ့ပါတယ်။2000ခုနှစ်ကစတင်ချီးမြှင့်ခဲ့ရမှာ2004ခုနှစ်အတွက်ဒေါအောင်ဆန်းစုကြည်2009ခုနှစ်အတွက်ဦးမင်းကိုနိုင်တို့ကိုချီးမြှင့်ခဲ့ပြီး2022ခုနှစ်မှာဒေါက်တာစင်ဒီယာမောင်ကိုခုလိုချီးမြှင့်လိုက်တာဖြစ်ပါတယ်။2018ခုနှစ်မှာတော့ Ranger ကိစ္စနဲ့ပတ်သက်ပြီးဒေါအောင်ဆန်းစုကြည်ပေါ်ချီးမြှင့်ခဲ့တဲ့စုကိုပြန်လည်ရုပ်သိမ်းခဲ့ပါတယ်။မေလ17ရက်နေ့မှာအောက်မေ့ပွဲအခမ်းအနားကျင်းပဖို့ရှိပါတယ်။ဒေါက်တာစင်ဒီယာမောင်ဟာကရင်အမျိုးသမီးတစ်ယောက်ဖြစ်ပြီး1988လူလူအောင်ချွားမှုနောက်ပိုင်းမှာထိုင်းမြန်မာနယ်စပ်ကိုရောက်ရှိခဲ့ပါတယ်။မေတော့စိတ်ကောင်းကိုထူထောင်ခဲ့ပြီးမြမရေးလှုပ်ရှားမှုအဖွဲ့ဝင်တွေဒုက္ခသည်တွေနဲ့ထိုင်းနိုင်ငံရောက်အလို့သမားတွေရဲ့ကျန်းမာရေးကိုစောင့်ရှောက်ပေးနေသူဖြစ်ပါတယ်။သူရဲ့ကိုကြိုးမဲ့ဆောင်ရွက်ချက်တွေကြောင့်ဒီစုမတိုင်မီနိုင်ငံတကာအဖွဲ့အစည်းအမျိုးမျိုးကစုပေါင်း18ခုချီးမြှင့်ခဲ့ပါတယ်